Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော် VO American တန်ရဲ့2014ခုနှစ်မတ်လ6ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါပရုရှားနဲ့ယူကရိန်းမျိုးနဲ့ချင်းဆိုင်စကားပြောဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်တော်ရုပ်ပင်လည်းနေမြေအငင်းပွဲပြဿနာကိုသက်ဆိုင်ရာနိုင်ငံတွေချင်းညှိနှိုင်းဖို့ဆိုတာမြန်မာစစ်တပ်ရဲ့သဘောထားဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။အမျိုးသမီးတွေအတွက် HIV ရောဂါကနေကာကွယ်နိုင်မဲ့ဆေးသစ်တစ်မျိုးပေါ်လာဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဒီကနေ့နားဆင်ရမယ့်အစီအစဉ်တွေမှာတော့ဒီမြန်မာပြည်အတွင်းမှာအကန့်အသတ်မရှိလွတ်လပ်စွာသွားလာနိုင်လိမ့်မယ်ဆိုတဲ့ ICRC နိုင်ငံတကာချက်ချင်းဤသင်ဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရုံခွဲတစ်ခုဖွင့်လို့ခွင့်ရထားတဲ့အကြောင်းထိုင်းမလေးရှားနယ်စပ်မှာတငါလှေတွေပေါ်ရောင်းစားခံထားရတဲ့မြန်မာအလုပ်သမားတွေကိုကယ်တင်နိုင်ခဲ့တဲ့ဆိုတဲ့သတင်းဆောင်ပါတွေနဲ့တူနိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့မဲခေါင်မြဝှမ်းပေါ်ကရေကာတာတိစောက်မှုတွေနဲ့ပတ်သက်လို့အခုလိုကြားကြရမှာပ
ါ We believe there are many places that are far less risky so if you would develop
တဘာဝပတ်ဝန်းကျင်နဲ့မထိခိုက်အောင်ရေအားလျှက်စစ်လဲထုတ်လုပ်နိုင်စေမယ့်နည်းလမ်းနဲ့ပတ်သက်လို့ World Wide Fund အဖွဲ့ရဲ့စီမံကိန်းဆိုင်ရာကျွမ်းကျင်သူရဲ့ပြောပြချက်ကိုလည်းထုတ်လွှင့်ပေးအောင်ပါပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်မတ်လ6ရက်နေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင်
ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်မှာစီအေးပရိပခရော့ပါသွားစေရေးတွန်းအားပေးကြိုးပမ်းမှုဒီစီတစ်ပိုင်းအနေနဲ့ယူကရိန်းနဲ့ရုရှားနိုင်ငံကြားမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပါတယ်။သူနဲ့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဝီလျံစ်ဟိတ်တို့ဟာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ယူကရိန်းယာယီနိုင်ငံသားရဲ့ဝန်ကြီးအန်ဒရီဒရှန်တဆီယာတို့နဲ့တီးခြားစီတွေ့ဆုံခဲ့ပြီးတဲ့နောက်မစ္စတာကယ်ရီကသတင်းတောက်တွေကိုပဲရစ်မြို့မှာဗိုလ်တူးနေကပြောခဲ့တာပါ။နိုင်ငံစုံပါဝင်ပြီး၄နှစ်တည်းဆွေးနွေးပွဲတွေဒီသတင်းပတ်နောက်ပိုင်းမှာဖြစ်လာမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီတော့တင်မှာပဲခရိုင်းမီးယားကျွန်းဆွယ်မှာပြည်ပခဖြစ်နေချိန်တွင်ဥရောပမဟာမိတ်တွေကိုကူညီဖို့အမေရိကန်ပြည်ထောင်စုကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂါကအထက်လွှတ်တော်မှာပြောပါတယ်။တရားသတင်းတပုတ်မှာတော့ယူကရိန်းနဲ့အမေရိကန်ဘောလုံးအသင်းတွေအကြားချစ်ကြည်ရေးဘောလုံးပွဲမှာယူကရိန်းကအမေရိကန်ကို2-0မရှိနဲ့အနိုင်ရသွားပါတယ်။ငကူစီစဉ်ထားတာကဘောလုံးပွဲကိုကီယက်မြို့တော်နဲ့မိုင်330ကျော်ဝေးတဲ့ခါကစ်မြို့မှာကစားဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့လူညုံရေးဆိုင်ရာစိုးရင်ချက်ကြောင့် Cyprus မှာရွှေ့ကစားဖို့ပြီးခဲ့တဲ့သတင်းပတ်ကစီစဉ်ခဲ့တာပါ။မကြာသေးခင်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်း KF မြို့တော်မှာတက်ဆွန်းချွန်ခဲ့ကြတဲ့သူတွေကိုအောက်မေတ္တရာဂုံပြုတဲ့အထိမ်းအမှတ်ဖြင့်ဘောလုံးပွဲမဆခင်ကနဒါတိတ်ဆိတ်ညီသက်ခဲ့ကြပါတယ်။ပွဲမဆခင်နိုင်ငံတော်တချင်းဆိုကြတဲ့အခါမှာလည်းယူကရိန်းဘောလုံးသမားတွေကသူတို့ရဲ့လူမောင်းတွေကိုတွဲချိတ်ဆက်ထားခဲ့ကြပါတယ်။ပရိသတ်တပေါင်းဆောင်တဲ့လာနာကာဘောလုံးပွဲမှာလာကြည့်သူတိတ်ကိုနယ်လာတော်မူဘောလုံးကန်နေတဲ့အချိန်တွင်ကစားသမားတအုပ်နဲ့အတူပြောတာကိုတော့မှကြားနိုင်ခဲ့ပါတယ်။
ကုလသမဂ္ဂအထူးတန်တမန်ရောဘတ်ဆီရင်ဟာတနတ်သမားတွေရဲ့ဖမ်းဆီးချင်းချောက်တာခံခဲ့ရပြီးတဲ့နောက်မှာခရိုင်းမီးယားဒေသကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။ခရိုင်းမီးယားကရေရက်ဌာနချုပ်ရှိရာနေရာမှာသူ့ကိုလက်နက်တွေကင်ဆောင်ထားတဲ့ဘယ်သူဘယ်ဝမှခွဲခြားမရသူတွေကတားဆီးပြီးချင်းချောက်ခဲ့တာမို့ပြန်လည်ထွက်ခွာခဲ့တာလို့ KF ကိုရောက်နေတဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jan Ellison ကဗိုလ်တပုနေ့ကပြောပါတယ်။ Mr. Sirin ဟာသူ့တဲခိုရာဟိုတယ်ကိုအပြန်လမ်းကကဖေးဆိုင်ကိုဝင်ရမှာတိုက်ပွဲဝင်ဝတ်စုံတွေနဲ့လူတွေကပိတ်ဆို့ဖမ်းဆီးခဲ့ပြီးခရိုင်းမီးယားကနေချက်ချင်းပြန်သွားဖို့သူကသဘောတူမှပြန်ပြီးလွှတ်ပေးလိုက်တာလို့သူနဲ့တူပါသွားတဲ့ British ITN သတင်းဌာနကသတင်းတောက်ကရော Ellison ကပါပြောကြားခဲ့ပါတယ်။သူ့ကိုဖမ်းဆီးသူတွေဟာရုရှားလူလာတဲ့လက်နက်ကင်ဖွဲ့တွေဖြစ်ပြီးသူတို့ဟာပြီးခဲ့တဲ့သတင်းဘက်ကမှစပြီးစစ်သားတွေအဖြစ်နဲ့အရှိုးရှိုးပေါ်လာခဲ့တာလို့ Crimea က VOA သတင်းတောက်ကပြောပါတယ်။ဒီတပ်သားတွေဟာရုရှားနိုင်ငံသားတွေဖြစ်နိုင်ပါတယ်လို့လည်းဆိုပါတယ်။
တောင်ဆူဒန်နိုင်ငံရဲ့မြို့တော်ကစစ်တပ်စခန်းတစ်ခုမှာတိုက်ခိုက်မှုကိုထင်းသိမ်းလိုက်နိုင်ပြီလို့အစိုးရကပြောပေမဲ့စစ်သား9ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ပြီးဖြစ်ပါတယ်။ဂျူဘာမြို့အပြင်ဘက်ကဂီယာဒါစစ်တမ်းလျှောက်မှာဗိုလ်တပ်တွေကတိုက်ခိုက်မှုဟာအစိုးရနဲ့တပုံတွေကြားဆက်ဖြစ်နေတဲ့ပဋိပက္ခနဲ့မဆက်ဆက်ဘူးလို့အစိုးရပြောရေးဆိုခွင့်ရှိသူမိုက်ကယ်မော်ကွီလူးကပြောပါတယ်။လာစားမရသေးလို့ပေါ်လာတဲ့မျိုးကွန်းတွေနဲ့သူဆိုအဖြစ်စစ်သားတွေကြားမှာသူတို့ချင်းချင်းနားလည်မှုလွဲရာကနေအစပြုပြီးတိုက်ခိုက်မှုဖြစ်ခဲ့တာလို့ကြီးတဲ့သတင်းပြန်ကြားရေးနဲ့အများပြည်သူဆက်ဆံရေးဆိုင်ရာညွှန်ကြားရေးမှူးမာလက်အာယွန်အာယော့ကပြောပါတယ်စစ်တမ်းလျှောက်ပြင်ပမှာရှိတဲ့တခြားစစ်သားတွေကြားဝင်ပြီးတိုက်ပွဲကိုအဆုံးသတ်ခဲ့တယ်လို့သူကပြောပါတယ်ဂီယာရာစစ်တမ်းလျှောက်ဟာဒီဇင်ဘာလ15ရက်နေ့ကသမရကိုရနော်တပ်ဖွဲ့ဝင်တွေအချင်းချင်းကြားတိုက်ပွဲဖြစ်ပြီးတော့လက်ရှိပြည်ပခစတင်ခဲ့တဲ့နေရာဖြစ်ပါတယ်
က ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းစစ်သွေးကြော်ရစီကိုပေးပို့မယ်။ဒါဇင်နဲ့ချီတဲ့အီရန်ရဲ့အဆင့်မြင့်ရော့ကက်ဒုံးကျည်တွေတင်လာတဲ့တင်မော်ဒဆင်ကိုဗုံးတစ်ခုနေကပင်လယ်နီထဲမှာအစ္စရေးစစ်တပ်ကဖမ်းဆီးရမိခဲ့ပါတယ်။လက်နက်တွေဟာဆူဒန်နဲ့အီရစ်ထရီးယားကမ်းလွန်ဒေသနိုင်ငံတကာရေပြင်ထဲရောက်နေတဲ့ပနားမအလံလွှင့်တင်ထားတဲ့ Clossy ကုန်တင်တင်မော်ပေါ်မှာပါလာတာဖြစ်ပြီးပြန်လည်ခုခံတာမရှိတဲ့ဒီတင်မော်ကိုရပ်ပိုင်းတွင်အစ္စရေးစိတ်ကမ်းအီလက်ရောက်တဲ့အထိအဆောင်ချက်ပြီးခေါ်ဆောင်လာမှာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တင်မော်ပေါ်မှာဆီးရီးယားကထုတ်တဲ့ M302 rocket တွေတင်ဆောင်လာတာမို့အစ္စရေးစစ်တပ်ပြောခွင့်ရကပြောကြတဲ့အပြင်ဒီလက်နက်တွေကဟားမတ်စ်လိုပါလက်စတိုင်းစစ်သွေးကြွအဖွဲ့တွေကိုဂါဇာကမ်းမြောင်ဒေသကနေအစ္စရေးကုန်းတွင်းပိုင်းအတော်ဝေးဝေးအထိပစ်ခတ်နိုင်စွမ်းရှိလာစေမယ်လို့ဆိုပါတယ်။တချိန်ထဲမှာပဲအီရန်နိုင်ငံကတန်တရာရှိပွဲနျူကလ িয়ার လင်းနဲ့လှုပ်ဆောင်မှုတွေကိုရပ်ဆိုင်မယ်ဆိုရင်စီးပွားရေးတက်တဲ့အတွက်အရေးယူထန်ခတ်ထားမှုတွေကိုဖယ်ရှားပေးဖို့လှုပ်ဆောင်ပေးနိုင်တယ်လို့ American တန်တမန် Joseph McManus ကအီရန်ကိုပြောပါတယ်။ဒါပေမဲ့ဒီလိုပြောတာဟာအခြေမြစ်မရှိဘူးလို့အီရန်ကတုံ့ပြန်လိုက်ပါတယ်။အီရန်ကနျူကလ িয়ার လင်းနဲ့ထုတ်ဖို့လုပ်နေနိုင်တာမို့နိုင်ငံတကာကအီရန်ကိုအရေးယူထန်ခတ်မှုအလုံးဖြေလျှော့ပေးဖို့လုပ်မယ်ဆိုရင်ဒီကိစ္စကိုအဓိကထားစဉ်းစားဖို့အတွက် IAEA နိုင်ငံတကာအမှုမျိုးဆိုရင်အဖွဲ့ကြီးကို Mr. McManus ကပြောပါတယ်အီရန်ဘက်ကတော့ဒီလိုလက်ထုတ်ဖို့လုပ်မနေသလိုဆွဆွဲမှုတွေအားလုံးကိုလည်းအတိမှမပြုတ်ဘူးလို့ IAEA ရဲ့အီရန်ကိုယ်စားလှယ်ကပြောကြားလိုက်ပါတယ
် View American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.24 kHz 12.23 9.32 kHz 9.25ไดโดมิเตอร์39กิโลเฮิรตซ์0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့ကြော်စပရီနီမနက်ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါရေပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာစောင့်ရရမဲ့နီလန် Code of Conduct နဲ့ပတ်သက်ပြီးဆွေးနွေးကြဖို့အခြေတော်ချက်နိုင်ငံများအဖွဲ့အာဆီယံစစ်ဖက်အကြီးအကဲတွေကထပ်ပြီးတောင်းဆိုလိုက်ပါတယ် Code of Conduct ဟာဒေသတွင်းအတွက်အထူးအရေးကြီးတယ်လို့နေပြည်တော်မှာကျင်းပတဲ့အစည်းအဝေးပြီးကော်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်
။တာဝန်ရုပ်ပင်လေအရေးနှစ်ပတ်သက်၍ဆောင်ရွက်ရပြီးနီလာ Code of Conduct ကအချိန်စောတွင်စွာအဆုံးသတ်နိုင်ခြင်းသည်ဒေသမိတည်ငြိမ်ရေးနှင့်ပင်လယ်ပြင်လုံခြုံရေးအတွက်မရှိမဖြစ်လိုပါကြောင်းမိမိတို့မှထပ်လောင်းအတည်ပြုပါသည်။တာဝန်ရုပ်ပင်လေအတွက်မှအငင်းပွားနေတဲ့ကိစ္စရများဟာနိုင်ငံကြားဒါမှမဟုတ်ရှိအငင်းပွားမှုဖြစ်နေတဲ့နိုင်ငံများကြားမှသာရင်းချမ်းစွာပြင်းရမှကိစ္စတွေဖြစ်ပါလေလို့ကျွန်တော်တို့ဒီမှာတက်မတော်တဘောသာထုတ်ပြန်ထားခဲ့ပါတယ်
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောသွားတဲ့သက်ဆိုင်ရာနိုင်ငံတွေကြားမှာပဲပြင်းရှင်းရမယ့်ကိစ္စဖြစ်တယ်ဆိုတာဟာတရုတ်နိုင်ငံရဲ့သဘောထားယက်တီချက်နဲ့ထပ်တူကြပါတယ်။တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ရေပြင်ပိုင်နဲ့အငင်းပွားမှုမှာအာဆီယံကကူညီပြီးတော့အပြေရှားပေးတဲ့နယ်လို့အာဆီယံရဲ့ဗိုလ်ထူးနေကကြေညာချက်ထဲမှာဖြည့်ဆွက်ဖော်ပြထားတာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေက၄နိုင်ငံဖြစ်တဲ့ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့မလေးရှားနိုင်ငံတွေဟာဒီရေပြင်ပိုင်နဲ့အငင်းပွားနေတဲ့ကိစ္စမှာပါဝင်ပတ်သက်နေကြပါတယ်။မြန်မာနိုင်ငံဟာအာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူထားပါတယ်
။ပြီးခဲ့တဲ့နှစ်ကဆီးရီးယားမှာဖြစ်ပွားခဲ့တဲ့ဒါရုလက်နက်တုံးတိုက်ခိုက်မှုနှစ်ခုမှာဆီးရီးယားစစ်တပ်လက်နက်တိုက်တဲ့ကလက်နက်တွေကိုသုံးခဲ့ပုံရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းရေးမှုတွေကပြောပါတယ်။ဘရာဇီးလ်နိုင်ငံသားပေါ်လိုဖင်နဲရိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဂျန်ဂျန်သူတွေကသူတို့ရဲ့တွေ့ရှိချက်တွေကိုဗိုလ်တပုနေမှာထုတ်ပြန်လိုက်တာဖြစ်ပြီးအသက်အန္တရာယ်ပေးနိုင်တဲ့အာယုံကြောထိခိုက်စေတဲ့ဆရင်တန်းွေတုံးခဲ့တဲ့နေရာ၃နေရာရှိတယ်လို့ဆိုပါရယ်။အောက်ကုတ်21ရက်နေ့ကဒမတ်စကတ်စင်ကြေဘုံကဂိုတာရက်ကွက်မတ်လာရုံကအလက်ပိုနာကခန်းအယ်အဆောနဲ့ဧပြီလထဲမှာမြောက်ပိုင်းဒေသအစ်တလစ်နာကဆာဟာရာကပ်ရက်ကွက်တွေမှာတုံးခဲ့တာလို့ဆိုပါရယ်။ဂေါတောမှာတိုက်ခိုက်မှုကအရက်သားတွေနေထိုင်ရာနေရာကိုပစ်မှတ်ထားပြီးတည်တည်ချာချာစီစဉ်ပြီးမှဆရင်အစ်စ်တန်းွေအတော်များများတုံးခဲ့တာမို့လူများပြားကိုတေဆုံးစေခဲ့တယ်လို့လည်းပြောပါရယ်။တွေ့ရှိတဲ့အထောက်အထားတွေရဲ့ပစ်ခတ်သူတွေဟာစီးရီးယားစစ်တပ်ရဲ့ဒဏ်ထုလက်နက်သုံးလောင်းယုံတဲကပစ္စည်းတွေထောက်ယူနိုင်တဲ့အနေအထားရှိတယ်လို့ဒီလက်နက်တွေကိုကင်တွဲသုံးဆွဲရမှာကြွန့်ကျင်သူတွေဖြစ်နေတာတွေ့ရတယ်လို့ဆိုပါရယ်။မစ္စတာဘန်နရိုကသူ့ရဲ့အဖွဲ့ဟာစီးရီးယားမှာတုံးခဲ့တဲ့ဒဏ်ထုလက်နက်သုံးတိုက်ခိုက်မှု20လောက်ကိုစုံစမ်းစစ်ဆေးခဲ့တယ်လို့ဆိုပါရယ်
။အင်ဒိုနီးရှားနိုင်ငံရေဒက်လက်နက်တိုက်တစ်ခုမှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ခဲ့တာကြောင့်လူတစ်ယောက်ထဲမှနေသေဆုံးပြီး88ယောက်ဒဏ်ရာရသွားပါရယ်။လျှက်စစ်စကစ်ချုံရင်းချက်တစ်ခုကြောင့်ဗိုလ်ထူးနေကပေါက်ကွဲမှုဖြစ်ခဲ့ပုံရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။မကြသေးခင်ကပဲလက်နက်ခဲယံအစ်စ်တွေရောက်လာခဲ့တာကြောင့်ပောက်ကွဲမှုဟာပိုပြီးဆိုးသွားခဲ့ရတယ်လို့ရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမာစီတီယိုကပြောပါတယ်။ပောက်ကွဲမှုကြောင့်တခြားအဆောက်အဦ10လုံးထက်မနည်းလဲပျက်စီးသွားခဲ့ရပြီးအကင်းဖြစ်ရက်ကိုစုံစမ်းစစ်ဆေးနေတယ်လို့ရေတပ်တာဝန်ရှိသူတွေကပြောပါတယ်။ အမျိုးသမီးတွေရဲ့လေယာဉ်ငါထဲမှာ anti-retroviral ဆေးကိုတဖြည်းဖြည်းထုတ်လုပ်ပေးပြီးကိုယ်ဝန်မရအောင်ကာကွယ်နိုင်တဲ့ဂွင်းတစ်မျိုးဟာ HIV ရေယုံနဲ့မလိုအပ်တဲ့ကိုယ်ဝန်တွေကိုတားဆီးနိုင်မဲ့အလားအလာရှိနေပါတယ် HIV ကူးစက်မှုကာကွယ်ရေးနဲ့ကိုယ်ဝန်တားဆီးရေးအတွက်အခုသုံးဆွဲနေကြတဲ့ဆေးဝါးတွေရဲ့ပမာဏကိုလိုအပ်ချက်အတိုင်းထိန်းချုပ်ပေးနိုင်မဲ့အဲ့ဒီဂွင်းတွေကိုတစ်ခါထည့်ထားရင်၃လအထိတားဆီးခံနိုင်အောင်စီစဉ်ထားပါတယ်ဆေးပြားအများအပြားကိုနေ့စဉ်သုံးဆွဲနေရမယ်စားဒီလို၃လမှတစ်ချိန်သုံးရတဲ့အတွက်ဒီပစ္စည်းဟာတွင်ကျဲတဲ့ဆေးဝါးပစ္စည်းဖြစ်လာလိမ့်မယ်လို့သုတေသီတွေကမျှော်လင့်ထားကြပါတယ်ဒီအမျိုးသမီးလေယာဉ်ကသွင်းပစ္စည်းကို North Western တက္ကသိုလ်ကဇီဝဆေးဝါးအင်ဂျင်နီယာ Patrick Kaiser နဲ့အဖွဲ့က၅နှစ်ကြာစမ်းသပ်တီထွင်ခဲ့ကြတာပါမူလတော့ကအမျိုးသမီးတွေကိုယ်ဝန်မရနိုင်အောင်ကာကွယ်ဖို့ဤရတာဖြစ်ပေမဲ့လိန်ဆက်ဆံမှုကနေတဆင့်ကူးစက်တဲ့ရောဂါတွေကိုလည်းကာကွယ်နိုင်တယ်ဆိုတာနောက်မှသိလာရတာပါ300လွယ်ကူတဲ့ DPC ကိုအခုခါမှာထုတ်လုပ်နေပြီးမကြခင်မှာပဲအမျိုးသမီးတွေနဲ့စံသက်တော်မှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA 2014ခုနှစ်မတ်လ6ရက်ကြာသပတေးနေ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါအခုစတိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးကချင်ပြည်နယ်မြစ်ကြီးနားမြို့မှာ ICRC နိုင်ငံတကာကြက်ချေနီရုံခွဲအသစ်ဖွင့်လှစ်တော့မယ့်အကြောင်းကိုပြောပြပေးမှာပါလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေပို့ပြီးတော့ဆောင်ရွက်နိုင်ဖို့ရည်ရွယ်ချက်နဲ့ ICRC နိုင်ငံတကာကြက်ချင်းဒီကော်မတီကကချင်ပြည်နယ်မြစ်ကြီးနားမြို့မှာရုံခွဲအသစ်တစ်ခုထပ်မံဖွင့်လှစ်တော့မှာဖြစ်ပါတယ်။သူတို့အနေနဲ့အခုချိန်အထိမြန်မာနိုင်ငံအတွင်းမှာအကန့်အသတ်မရှိလွတ်လပ်စွာသွားလာလှုပ်ဆောင်နိုင်တယ်လို့ ICRC ပြောခွင့်ရပုဂ္ဂိုလ် Michael O'Brien ကပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ICRC အနေနဲ့ကချင်ပြည်နယ်အတွင်းလွန်ခဲ့တဲ့တနှစ်နီးပါးလောက်ခရဲကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပေမဲ့အခုမှတရားဝင်ရုံးခန်းဖွင့်ခွင့်ရရှိတာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့မိုင်းထိပ်ပြီးကိုလက်အင်ကာမတန်ဆွမ်းဖြစ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်အခုလိုမြစ်ကျင်းနာရုံးကိုဖွင့်ဖို့ဖြစ်လာတာလို့ ICRC အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Michael O'Brien က VOA ကိုပြောပါတယ
် There are a number ofPeople who are disabled as a result of mine injuries in Kachin, and we started running an outreach program to try and capture those people.
Kachin ပြည်နယ်အတွင်းမိုင်းမီပီကူးလက်အင်ကမတန်ဆွမ်းဖြစ်နေတဲ့သူတွေအများအပြားရှိပါတယ်။သူတို့အရိုးအစစ်တွေပြန်လည်တန်မာလာရေးအတွက်ကျွန်တော်တို့အထောက်အကူပြုလုပ်ငန်းလှုပ်ဆောင်နေပြီးသားပါ။ဒါပေမဲ့အဲ့ဒီမှာရုံွယ်သီးသန့်ဖွင့်ပြီးကူညီပေးတာကပိုပြီးထိရောက်မှုရှိမယ်လို့ထင်တဲ့အတွက်မြစ်ကြီးနားဆေးရုံနဲ့ဘူးတွဲပြီးအခုဒါကိုလှုပ်ဆောင်နေတာပါ။
အခုလိုရုံးခွဲအသစ်ဖွင့်လိုက်ခြင်းအပြင်ကချင်ပြည်နယ်အတွင်းကကိုအင်ကမတန်ဆွမ်းသူတွေအနေနဲ့ ICRC ကဆောင်ရွက်တဲ့ကိုကာယပြန်လည်တန်ဆွမ်းရေးအစီအစဉ်တွေကိုပို့ပြီးတော့လက်လန်းမီလာနိုင်မှာဖြစ်တယ်လို့ဆိုပါတယ် ICRC ကအခုလိုရုံးခွဲအသစ်ဖွင့်လိုက်တာဟာမြန်မာနိုင်ငံအတွင်းမှာကြာမာရေးဆောင်ရွက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့ MSF နေစီမထဆရာဝန်များအဖွဲ့အနေနဲ့သူတို့ရဲ့လုပ်ငန်းတချို့ရပ်တန့်ထားလိုက်ရတဲ့အခြေအနေလည်းတိုက်ဆိုင်နေတာဖြစ်ပါတယ် ICRC အနေနဲ့တော့သူတို့လုပ်ငန်းတွေကိုမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အတွက်လွန်ခဲ့တဲ့နှစ်တွေကတည်းကလုပ်ငန်းတွေပုံမတိုးချဲ့လှုပ်ဆောင်လာနိုင်ပြီးမြန်မာနိုင်ငံအတွင်းမှာ6ခုမြောက်ရုံးခွဲကိုဖွင့်လှစ်နိုင်ခြင်းလည်းဖြစ်ပါတယ
် Like every other organization working in Myanmar and as is the case in most countries in the world we share our ideas with the authorities who
မြန်မာနိုင်ငံအတွင်းမှာဝင်ရောက်လှုပ်ဆောင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေနီးတူမြန်မာအာဏာပိုင်တွေနဲ့အကြံဉာဏ်တွေပလဲပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်အာဏာပိုင်တွေဘက်ကလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေမှာကျွန်တော်တို့နဲ့ပြန်လည်ပူးပေါင်းဆောင်ရွက်တာတွေဗဟုအဆင့်ရောပြည်နယ်တိုင်းအဆင့်မှာပါရှိနေပါတယ
်မြန်မာနိုင်ငံအတွင်းမှာ1986ခုနှစ်ခရဲကအခြေစိုက်ရုံးဖွင့်လှစ်ထားခဲ့တဲ့ ICRC အဖွဲ့အနေနဲ့တခြားရန်ကုန်မန္တလေးဖအံစစ်တွေနဲ့မြောက်ဦးမြို့တွေမှာလည်းရုံးခွဲတွေဖွင့်လှစ်ထားပြီးဖြစ်ပါတယ်မြန်မာနိုင်ငံအတွင်းပြောင်းလဲမှုတွေလှုပ်ဆောင်လာပြီးတဲ့နောက်ပိုင်းသူတို့အနေနဲ့တခြားဒေသတွေကိုပါပုံမသွားရောက်ခွင့်ရရှိလာတာနဲ့အညီလုပ်ငန်းတွေလည်းတိုးချဲ့လှုပ်ဆောင်လာနေတာမှာ ICRC ရဲ့ဒီနှစ်အတွက်လုပ်ငန်းလည်ပတ်ဖို့ဘတ်ဂျက်ဟာအမေရိကန်ဒေါ်လာ24သန်းရှိတယ်လို့ Michael O'Brien ကပြောပါတယ်။ဒါဟာမနစ်ကအသုံးစိတ်တဲ့စာရင်း40ခန့်လုံးမြင့်တက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။
လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေပို့ပြီးဆောင်ရွက်နိုင်ဖို့အတွက် ICRC နိုင်ငံတကာကြက်ချင်ဒီကော်မတီကကချင်ပြည်နယ်မြစ်ကြီးမြနားမြို့မှာရုံးခွဲအစ်ထပ်မံဖွင့်လှစ်တော်မယ့်အကြောင်းကိုစော်ဝင်းလိုင်ပြောပြခဲ့တာပါအခုဆက်ပြီးနားဆင်ရမှာကတော့ထိုင်းနိုင်ငံမှာရောင်းစားခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတချို့ကိုကယ်တင်နိုင်ခဲ့တယ်ဆိုတဲ့သတင်းပါထိုင်းနိုင်ငံဘန်ကောက်မြို့တောင်ဘက် 864ကီလိုမီတာအကွာထိုင်းမလေးရှားနယ်စပ်ကကတန်မြို့ဝေမင်းလေစိတ်လှေအမှတ်1ပေါ်မှာရောင်းစားခံထားရတဲ့ရခိုင်လူသမား6ယောက်ကိုမတ်လ4ရက်နေ့ကထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေရဲ့အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်ခဲ့ပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးမာကပြပေးပါမယ်ရှင်။
ထိုင်းမလေးနယ်စပ်ကတန်မြို့ကလှေစိတ်မှာရောင်းစားခံခဲ့ရတဲ့ရခိုင်လူမျိုးတွေကိုကယ်ဆယ်နိုင်ခဲ့တာပါအနည်းဆုံး၄လကနေအများဆုံး9လအထိလုံအားကမရရှိပဲအလုတ်ခိုင်းစေခံခဲ့ရတာဖြစ်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAT ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပြပါတယ
်ထိုင်းအစိုးရလူကုန်ကူးမှုတိတ်ချေးအထူးထောက်လှမ်းရေးတပ်ဖွဲ့ DHI ထိုင်းအစိုးရလူကုန်ကူးမှုတိတ်ချေးရေးတပ်ဖွဲ့အဲ့ဒါကတော့ HDD အဲသူတို့နှစ်ဖွဲ့ကိုကြောင်းကြတယ်အကြောင်းကြပြီးတော့မှကျွန်တော်တို့ကသူတို့လှေဝင်လာမဲ့ရက်ကိုအတိအကျသိတာနဲ့သူတို့က3ရက်နဲ့ညတော်ယူကိုဝင်မယ်လို့အတိအကျပြောတယ်ရှင်းသွားပြီးတော့3ရက်နဲ့မနဲ့မှကတိုင်ကိုရောက်တယ်ရောက်တော့အဲ့ဒီကနေပြီးတော့အနေနဲ့ HDD ကလာပြီးတော့ကျွန်တော်နဲ့ပူးပေါင်းတယ်ပူးပေါင်းပြီးတော့မှနေ့7နာရီလောက်ရောက်သွားပြီအခြေအနေမထူးဘူးအဆက်တွေနည်းနည်းပြတ်လာတော့တန်တရားရှိလာတဲ့အတွက်အဲ့ဒီရေပလိုက်အထမ်းရေပလိုက်တင်ပေါ်နဲ့လိုက်ပြီးတော့မှကျွန်တော်တို့ရရှိထားတဲ့အတင်းရရှိထားတဲ့အဲ့ဒီလေပေါ်သွားပြီးတော့တင်လိုက်ခေါ်တင်လိုက်တယ်ခေါ်တင်လိုက်တဲ့အချိန်ခါမှာမြန်မာလေလုံးသား15ယောက်ပြည့်တယ်အဲကျွန်တော်တို့ကိုအမြင့်စင်းပေးထားတဲ့6ယောက်အောက်ကိုသာရပြီးတော့ကျန်တဲ့လူတွေကတော့အပွဲစားနဲ့ပတ်သက်ပြီးတော့မှပတ်စပို့ရှိတဲ့လူတွေဖြစ်နေတဲ့အတွက်သူတို့သဘောနဲ့သူတို့တန်နေခဲ့မယ်ဆိုပြီးတော့မှသူတို့ရေးစခန်းကပြန်ပြီးတော့လွှတ်လိုက်ရတယ
်ထိုင်းမလေးနယ်စပ်ကကတန်လေစိတ်ဟာလူကုန်ကူးမှုအများဆုံးဖြစ်နေတဲ့နေရာပါမလ၄ရက်နေ့ကပဲအင်္ဂလန်နိုင်ငံအခြေစိုက် Environmental Justice Foundation ကနေအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပြီးငါးပန်းလေတွေပေါ်မှာလူကုန်ကူးခံရသူတွေရဲ့အခြေအနေတွေကိုဖော်ပြထားတာပါ။ဒါအပြင်ပြည်လဲပြည်မှာကြေးကျွနေအဖြစ်ခိုင်းစားခံထားရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုလည်းရုပ်သံမှတ်တမ်းအနေနဲ့ထုတ်ပြန်ခဲ့ပါတယ်။သူတို့အဖွဲ့နဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအတူပူးပေါင်းလှုပ်ဆောင်ခဲ့ကြောင်းအဲ့ဒီအဖွဲ့ရဲ့အစီရင်ခံစာအရပြီးခဲ့တဲ့နှစ်2013ခုနှစ်ဇန်နဝါရီလကနေ2014ခုနှစ်မတ်လအတွင်းလူကုန်ကူးခံရသူပေါင်း200ဦးကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံဟာကမ္ဘာမှာပင်လယ်ထွက်အစားအစာအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ကြောင်းကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာရေလုံသားတွေအဖြစ်ငါးဖက်လေတွေပေါ်မှာရောင်းစားခံရသူတဦးကတော့အခုလိုပြောပြပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဆလာတော့စက်သားဆက်ယုံဆိုပြီးခေါ်လာတယ်။ခေါ်လာတော့ကျွန်တော်တို့အခန်းလမ်းရောက်ကိုလှေလိုက်ရမယ်လို့ပြောတယ်။လှေလိုက်ရမယ်လို့ပြောတော့ကျွန်တော်တို့ကလှေမလိုက်ဘူး။ကျွန်တော်တို့ကြက်သားဆက်ယုံမဲ့ပို့ပြီးလို့ပြောတော့ဝိုင်းရိုက်ပါတယ်ဝိုင်းရိုက်ဝိုင်းထိုးပြီးတော့သူတို့ကလုံးဝမလိုက်ဘူးလို့အကြောက်ကညင်းတပ်လိုက်တဲ့အထိအောင်ကျွန်တော်တို့လောက်ပါတယ်ကျွန်တော်နောက်ဘက်ဆုံးကြတော့ကြောက်ပြီးတော့ဘာမှမပြောရတော့သူတို့ထားတဲ့နေရာနေရတယ်ခိုင်းတာလောက်ရတယ်အဲ့လောက်ပါပဲ
ထိုင်းနိုင်ငံမှာလူကုန်ကူးမှုအများဆုံးဖြစ်တာကတော့ငါးဖမ်းလုပ်ငန်းရေရက်ပစ္စည်းထုတ်လုပ်တဲ့နေရာတွေနဲ့အိမ်ပေါ်အလုပ်တွေမှာကြုံနေကြရတာပါငါးဖမ်းတင်မောတွေပေါ်မှာရောင်းစားခံရတဲ့နေလုံသားတွေနဲ့ပတ်သက်လို့ဥကြော်တောင်းကတော့ဆက်ပြောပြပါတယ
်ဒီထိုင်းနိုင်ငံအတွင်းမှာကျွန်တော်တို့ဟိုလေးလာတလားကျွန်တော်တို့တွေ့ကြုံရရှိလို့ထိုင်းငါးဖမ်းလေပေါ်အကုန်လုံးမှာမွန်တိုင်းရင်းသားတွေအရင်လက်ဦးမစားရောက်နေတဲ့မွန်တိုင်းရင်းသားတွေမှာသူတို့ရဲ့မိသားစုတွေပိတ်ဆေရခေါ်တဲ့လူတွေအဲ့ဒီလူတွေကလွေးလို့ရှိရင်ကြံတဲ့အလုသမားတွေ90နဲ့800ခန့်တုံးလောက်ကအကုန်လုံးကလူကုန်ကူးခံရတဲ့ရောင်းစားခံရတဲ့အလုသမားတွေပဲဖြစ်တယ်။အဲ့ဒီအလုသမားတွေအကုန်လုံးဟာဘသူမှလောခမရဘူး။နောက်ပြီးတော့သူတို့မှနားရှင်စားရှင်ဆိုတာတတ်တတ်မမမရှိပေနဲ့လူတစ်ယောက်နဲ့မတူတဲ့ပုံစံမျိုးခိုင်းစေနှိမ့်ပယ်နှိမ့်ချတာခံရတယ်။
2013ခုနှစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အောက်ဆုံးအဆင့်နံပါတ်3အဆင့်ဖြစ်သတ်မှတ်ခံရတာပါလူကုန်ကူးမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့နှိမ်နှင်းမှုတွေရှိပေမဲ့အိန္ဒိယချင်းမြန်မာနိုင်ငံကအလုတ်ကန်ရှာဖွေလူသူတွေများတာကြောင့်အလုတ်ကန်ရှာဖွေရင်းနဲ့လူကုန်ကူးမှုတွေဖြစ်လာရတယ်လို့လည်းထိုင်းရနာပိုင်းဒီဘက်ကတော့ပြောဆိုနေကြပါတယ်ရှင
်ရောင်းစားခံထားရတဲ့မြန်မာရွှေပြောင်းလူသမားတွေကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့နဲ့အကူအညီနဲ့ကယ်တင်ခဲ့တဲ့အကြောင်းကိုတော့မအေးမှပြောပြခဲ့တာပါ VOA အမေရိကန်တန်ကိုစာရက်ကနေဆက်သွယ်လို့ရင် VOA မြန်မာပိုင်းအစီအစဉ်တဆင့်အမေရိကန်တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ကိုလိမ့်မှုတက်ပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ချင်းရင်တော့1-239-382-5554ကိုခေါ်ဆိုနိုင်ပါတယ်ရှင်
တို့ရရှိမြတ်ခင် တချိန်ကမြန်မာနိုင်ငံကိုနေကြသမားတွေသိမ့်ပိုက်ခဲ့တာဟာမြန်မာသင်္ဇာတကိုသူတို့လူချင်းတတ်မဲ့လို့ဖြစ်ပါတယ်လောလောဆယ်မှာလည်းဒီတဘာဝသင်္ဇာတကိုဖော်ထုတ်လုတ်ကင်လာတဲ့အတွက်တမန်ပြည်သူတွေရဲ့နစ်နာမှုမကျေနပ်မှုတွေသာပိုကြားနေရပါတယ်ဆိုတော့ကတဘာဝသင်္ဇာတကြွယ်ဝခြင်းသည်မြန်မာနိုင်ငံအတွက်ဆုလက်တဘာဟုတ်ပါရဲ့လားချိန်စာသိမှုများဖြစ်နေလေသလားဆိုတာကိုအခုလာမယ့်စနေညတရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုရသောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923255954 fax နံပါတ်ကတော့2923255952ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တရိုက်ပါဝင်ဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလိုရအကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ခေါ်ပါတယ်
အမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 2923255954 ကိုဖြစ်စေ၊ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုပြောပြပေးပါဦးမယ်။မဲခေါင်မြစ်ကြီးဖြတ်တန်းစီစဉ်ရာနိုင်ငံတွေထဲကလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေထဲမှာရေအားလျက်စစ်ထုတ်ယူမဲ့ရေကာတာတိဆောက်ရေးစီမံကိန်းတွေဟာတဘာဝပတ်ဝန်းကျင်အတွက်ဘလို့ထိခိုက်နိုင်လဲဆိုတာနဲ့ပတ်သက်လို့မေကွန်းထုတ်စရာတွေပေါ်လာနေပါတယ်။ VOA သတင်းတောက်စတီဗ်ဟာမင်းဘန်ကောက်ရုံးကနေသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။လာအိုနိုင်ငံထဲမှာဆောက်လုပ်ဖို့အတွက်အစိုးပြုထားတဲ့ဒွန်ဆာဟွန်ရေကာတာဟာတဘာဝကဆက်ရောက်စေတဲ့လမ်းစတစ်ခုဖြစ်နေတာမို့ဒီဒေသအတွက်သဘာဝဝန်းကျင်ထိခိုက်နိုင်မှုအလားအလာဆိုင်ရာစာရန်တစ်ဆောင်ပြုစုပေးဖို့အတွက်သဘာဝဝန်းကျင်ထိန်းသိမ်းအဖွဲ့တစ်ခုဖြစ်တဲ့ Worldwide Fund အဖွဲ့ကအစီရင်ခံစာတစ်ဆောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒီရေကာတာဆက်လုပ်ရေးတာဝန်ခံတွေကဒီစီမံကိန်းကြောင့်သဘာဝဝန်းကျင်ကိုကြီးကြီးမားမားမထိခိုက်စေဘူးလို့ကြေညာခဲ့တာအတွက်နိုင်ငံတကာ NGO အဖွဲ့ကြီးဖြစ်တဲ့ Worldwide Fund ကတော့လက်မခံပါဘူး။လာအိုစ်နိုင်ငံထဲမှာမလေးရှားကုမ္ပဏီကဦးစီးပြီးဆောက်လုပ်မဲ့ဒီရေကာတာကနေရလာမဲ့လျှက်စစ်စွမ်းရင်ပမာဏမီဂဝတ်260တဲကအများစုဟာထိုင်းနဲ့ကမ်ဘောဒီးယားနိုင်ငံတွေကိုတင်ပို့ပေးဖို့ဖြစ်ပါတယ်။ဒီစီမံကိန်းလုတ်ကင်သူတွေထုတ်ပြန်ခဲ့တဲ့တဘာဝဝန်းကျင်ထိခိုက်နိုင်မှုအလားအလာအစီရင်ခံစာကိုကြည့်ရင်သိပ္ပံနည်းကျအချက်အလက်တွေနဲ့ထောက်ပြထားတာမဟုတ်သလိုနေဆက်ကြော်ဖြတ်ပြီးရိုက်ခတ်နိုင်တဲ့စီးပွားရေးအလားအလာတွေနဲ့ဒေသခံလူမှုလူအဖွဲ့အစည်းတွေအတွက်သူတေသနလုတ်ထားတာမျိုးလည်းမရှိဘူးလို့WWF ကပြောပါတယ်မဲခေါင်မြစ်ကြောင်းတစ်လျှောက်မှာနေထိုင်သူတွေအတွက်ဈေးတက်တက်သားသားနဲ့ပရိုတိန်းလိုအာဟာရဓာတ်ကောင်းကောင်းပေးတဲ့ငါးမျိုးစိတ်တွေဟာမြေဝန်းဒေသမှာကြီးပြင်းပြီးမြညာမှာဥဥလေးရှိတာပါသူတို့အတွက်ရေကာတာကိုဖြတ်ပြီးသွားနိုင်တဲ့လမ်းကြောင်းစနစ်ကိုဒီစီမံကိန်းရေးဆွဲတဲ့အထက်မှာတော့ထည့်သွင်းထားပါတယ်ဒါပေမဲ့သူတို့ဖောက်လို့မဲ့ဒီလမ်းကြောင်းစနစ်ဟာခွင့်ပြုချက်မရသလိုအန်ဒီယန်လည်းရှိနေတာတွေ့ရတယ်လို့ WWF အဖွဲ့ရဲ့စီမံကိန်းဆိုင်ရာကျွမ်းကျင်သူ Mark Gosho က VOA ကိုပြောပါတယ
် If you block this process then the species will disappear and the place where the project
ဒီလမ်းကြောင်းကိုပိတ်လိုက်မယ်ဆိုရင်ဒီငါးမျိုးစိတ်တွေလုံးဝပျောက်ကွယ်သွားနိုင်ပါတယ်မြစ်ကြောင်းထဲမှာရေစီးတဲ့လမ်းကြောင်းတွေအများကြီးရှိတဲ့အထက်ကသူတို့စီမံကိန်းချထားတဲ့နေရာကငါးရီလွယ်လွယ်ကူကူဖြတ်တန်းသွားနိုင်တဲ့တခုတည်းသောလမ်းကြောင်းပေါ်မှာဖြစ်နေပါတယ
်ဒီရေကာတာတိဆောက်တာကို WWF ကကန့်ကွက်နေတာမဟုတ်ပါဘူးတိဆောက်ဖို့အတွက်သူတို့ရွေးချယ်ထားတဲ့နေရာနဲ့ပတ်သက်ပြီးစိုးရိမ်နေတာပါလို့လဲဂိုးရှိုးကပြောပါတယ
် We believe there are many places that are far less risky so if you would develop those hydropower projects at the right sites then it would be much
ရွေးချယ်ဖို့အတွက် Android သိမရှိတဲ့နေရာတွေအများကြီးရှိတယ်လို့ကျွန်တော်တို့ယူနေဒါကြောင့်တင့်တော်တဲ့နေရာမျိုးမှာဒါရေအားလျက်စစ်စွမ်းအင်ကိုထုတ်မယ်ဆိုရင်ပတ်ဝန်းကျင်ကိုတိတ်မထိခိုက်စေပဲကောင်းကောင်းလုပ်နိုင်မှာပါ။ဒါအပြင်ရေအားလျက်စစ်ရတာနဲ့တစ်ချိန်တည်းမှာပဲသဘာဝတရားဇာတာတွေအတွက်ရောပတ်ဝန်းကျင်အတွက်လည်းအန်ဒရယ်တိတ်မရှိစေပဲနဲ့အဆင်ပြေစေနိုင်ပါတယ်
။ January လတုန်းကဒီရေကာတာဆောက်လုပ်ခွင့်ဆိုင်ရာအတွက်မဲခေါင်ဒေသရင်းနိုင်ငံတွေရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုကျင်းပခဲ့ပါတယ်။ဒီရေကာတာဟာမိုင်မောင်း2900နီးပါးရှည်လျားတဲ့မဲခေါင်မြစ်ကြောင်းတဲ့ကအောက်ဖက်ပိုင်းဒေသတွေမှာဆောက်လုပ်ဖို့အတွက်ရာထားတဲ့ ရေကာတာ၁၁ခုတည်းကတစ်ခုဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြပြခဲ့တာကတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်ရေကာတာတွေဘလို့တိဆောက်တင်တယ်လဲဆိုတာဖြစ်ပါတယ်။အခုတစ်ခါတော့အရှိတရုတ်ပင်လယ်အတွင်းကရေပိုင်နဲ့အငင်းပွားမှုတွေဘက်ကိုအလှည့်ပေးမှာပါ။သမောက်ရီယာမြစ်ထဲကဒီတနေရာလေးကိုပဲတရုတ်တို့ဂျပန်တို့ကသူပိုင်ငါပိုင်ပြောလာနေကြရတာနေအခုတခါထိုင်ဝမ်ကလည်းဝင်ပါလာပြန်ပါပြီ။ဒီအငင်းပွားမှုမှာခြေလှမ်းမှားပြီးတော့ထိတ်တက်ရင်ဆိုင်တိုးတဲ့အဖြစ်မျိုးမဖြစ်အောင်ဒီအရေးမှာပါဝင်ပတ်သက်နေသူတွေလိုက်နာရမယ့်အပြုအမူလက်ညွန့်ချက်ကုတ်တော့ကွန်တက်တရုတ်ကိုလည်းထိုင်ဝမ်ကအဆိုပြုလိုက်ပါတယ်။ပုံမှန်အားဖြင့်ဆိုရင်တရုတ်နိုင်ငံရဲ့ကန့်ကွက်ဟန်တားမှုကြောင့်တန်ခင်းတမန်ခင်းအရေးအရာတိတ်အရေးမပါလာတဲ့ထိုင်ဝမ်အနေနဲ့ဒီအဆိုပြုချက်ကြောင့်အခြေအနေပြောင်းလဲလာနိုင်တယ်လို့လည်းမျှော်လင့်နေကြတာပါ VOA သတင်းတောက် Rep Janice ရဲ့သတင်းပေးပို့ချက်ကိုတော့ဥကျော်ဇန်တာကပြောပြပေးပါအောင်ရှင
် CIA အင်အားစမ်းသပ်မှုတွေကြောင့်အန်ဒီယာကြီးမားတဲ့လွှဲမှတ်မှုတွေဖြစ်လာနိုင်တဲ့အလားအလာကိုရှောင်လွှဲဖို့အတွက်ဒီအရှိတရုတ်ပင်လယ်ကြီးစိုးရေးကိစ္စကိုနှိမ့်နှိုင်းရမှာဘယ်ပုံပဲနည်းလိုက်နာဆောင်ရွက်ကြရမယ်ဆိုတာဂျပန်တရုတ်တိုင်ဝမ်သုံးဝင်းဆိုင်ဆွေးနွေးဖို့တိုင်ဝမ်သမ္မတမာယင်ဂျောက်ကအဆိုပြုလိုက်တာဖြစ်ပါတယ်။ဒါဟာ2012ကတည်းကတောင်တရုတ်ပင်လယ်ကိစ္စအတွက်အရှိတောင်အရှနိုင်ငံတွေဆွေးနွေးညှိနှိုင်းခဲ့ကြတဲ့ကိစ္စမျိုးဖြစ်ပါတယ်။ဒီနေရာမှာထိုင်ဝမ်ဟာနှစ်နိုင်ငံချင်းဆွေးနွေးရလောက်အောင်တန်တမန်ရေးရမှာခွန်အားသိပ်မရှိလေတော့တရုတ်နဲ့ဂျပန်တို့ကဒီအကြံပြုချက်ကိုလူသိချင်းကြားလက်ခံတွန့်ပြန်ခြင်းမှတွန့်ပြန်ကြပါလိမ့်မယ်။သို့ပေမဲ့လည်းဒီကိစ္စဟာထိတ်တိုက်ရင်ဆိုင်ပဋိပက္ခဖြစ်ရမယ့်အနေအထားကိုတခြားနီလန်းနဲ့ဆောင်ရွက်နိုင်တဲ့နီလန်းဖြစ်တယ်ဆိုတာကိုတော့ဒီနှစ်နိုင်ငံနဲ့တကွာအမေရိကန်ပြည်ထောင်စုကပါအသိအမှတ်ပြုကြလိမ့်မယ်လို့ယူဆပါတယ်။တိုင်ဝမ်ကမဟာဗျူဟာလေ့လာရေးပါမောက္ခတူဦးဖြစ်တဲ့အလက်ဇန်ဒါဟောင်းကတော့တိုင်ဝမ်အနေနဲ့တန်တမန်ဆက်ဆံရေးအင်အားအစဉ်အတန်းမမြင့်မားလှပေမဲ့ခေါင်းဆောင်မှုစွန့်ရည်ရှိတယ်ဆိုတာကိုပြသလိုရင်းဖြစ်တယ်လို့သုံးသပ်ပါတယ
်။
နောက်ခါဘက်ပေါင်းစုံပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတရားဖြစ်လာခဲ့ရင်တိုင်ဝမ်ဘေးဖယ်မခံရအောင်တခြားနိုင်ငံတွေရဲ့ရှေ့ကထွက်ပြီးပါဝင်နိုင်အောင်သမ္မတမာယင်ကျောင်းကလုပ်ပြနေတာဖြစ်တယ်လို့သူပြောသွားတာဖြစ်ပါတယ်။ဘုန်းကြီးနေတော်ကပြုလုပ်ခဲ့တဲ့တိုင်ဝမ်ကွန်ဖရင့်မှာအရှိတရုတ်ပင်လယ်ရဲ့လေပိုင်နဲ့ရေပိုင်နဲ့တွေ့နေပတ်သက်ပြီးလိုက်နာကျင့်ကြံကြမယ့် Code of Conduct ကိုသမ္မတမာယင်ကျောင်းကအကြံပြုခဲ့တာဖြစ်ပါတယ်။ဝေဟင်ကာကွယ်ရေးဇုံကိစ္စအငင်းပွားမှုဖြစ်ရှင်းရေးနီလန်တရက်ကိုအငင်းပွားနိုင်ငံတွေရှာဖွေကြဖို့လဲဆော်ဩခဲ့ပါတယ်။နိုဝင်ဘာလတုန်းကအငင်းပွားနယ်မြေအပေါ်တရုတ်ကဒီလိုဝေဟင်ကာကွယ်ရေးဇုံဆိုပြီးကြေညာခဲ့တာနဲ့ပတ်သက်လို့ဂျပန်နဲ့တိုင်ဝမ်တို့ဒေါသဖြစ်စရာကြုံခဲ့ရပါတယ်။စတူယန်ကီလိုမီတာ4000ရှိတဲ့ဒီနယ်မြေကိုသင်္ဘောတွေလွတ်လေရင်တွေပြန်သန်းတဲ့တရုတ်နဲ့ဂျပန်တို့ဟာအင်အားစမ်းသပ်လာကြတာတကယ်တော့18လလောက်ရှိခဲ့ပါပြီ။ရှန်ဟိုင်းမြို့ရဲ့အရှိတ်ဒီနီယာရဲ့ရေအောက်ဇယံဇရတွေကိုနှစ်ဖက်လုံးကမျက်စိကျနေကြတာပါ။တိုင်ဝမ်ကဆိုရင်လဲငါဖန်သမားတွေဟာဂျပန်ထိန်းချုပ်ထားတဲ့ကျွန်းသားတွေမှာသွားပြီးငါဖန်လို့ကန်ဆောင်တပ်သားတွေနဲ့ပြဿနာတက်ခရတွေလည်းရှိခဲ့ပါတယ်။ဒီအရှိတ်ရုပ်ပင်လယ်ကဇယံဇရတွေကိုသုံးနိုင်ငံခွဲဝေယူကြဖို့လဲတိုင်ဝမ်သမ္မတမာယင်ချောင်းကပြီးခဲ့တဲ့2ရက်အကြံပြုခဲ့ပူပါတယ်။အခုလို Code of Conduct အဆိုပြုချက်ကိုဂျပန်နဲ့ American ပညာရှင်တွေကလည်းကြိုဆိုကြပါတယ်။ American အနေနဲ့အရှိအရှမှာညဉ့်ညံ့မှုရှိနေမယ်ဆိုရင်တရုတ်နဲ့လည်းစီးပွားရေးလုပ်မယ်။တခြားတစ်ဖက်မှာလည်းဂျပန်ထိုင်ဝမ်တို့နဲ့စီးရေးရဆက်ဆံမှုတွေလုပ်ချင်းနေတာပါ။သို့တော်လည်းပဲဒီလို American စီးရေးရဆက်ဆံမှုလုပ်မယ်ကိစ္စကိုတော့တရုတ်ကမလိုလားမနှစ်မြို့ဖြစ်နေကြောင်းပါတယ်ခင်ဗျာ။
ဥကျော်ဇန်တာပြောပြခဲ့တာပါရှင်မကြခင်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းမနက်ခင်းအင်္ဂလိပ်သင်ခန်းစာမြန်မာအရေးသုံးသပ်ချက်နဲ့အတူသူယုံကြည်ရာကန္တာကိုလည်းနားဆင်ကြရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါ